မေရိကန်တီရွန်စုမှာနိုဝင်ဘာ3ရက်ရွေးကောက်ပွဲမှာတိုင်ခင်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရနိုင်ခြေရှိနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကကျတဲ့ပြည်နယ်မှာပြောပါတယ်။ဒါဟာသမ္မတအင်ယူရဲ့ကျန်းမာရေးကျန်းကျန်သူတွေခံမှန်းထားတဲ့ပိုးပြီးအပြုသဘောဆောင်တဲ့ခံမှန်းချက်ဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါအတွက်ကာကွယ်ဆေးကိုဒီနှစ်ကုန်ထက်စောပြီးရနိုင်ခြေရှိမရှိသတင်းဌာနတစ်ခုရဲ့မေးမြန်းချက်ကိုသမ္မတကနိုဝင်ဘာ3ရက်မှတိုင်ခင်ရနိုင်တယ်လို့အဲ့ဒီချိန်လောက်မှာတော့ရနိုင်လောက်ပြီလို့ထင်ကြောင်းဖြေကြားခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အတွက်အမေရိကန်စီးပွားရေးယိုယွင်းနေချိန်မှာပဲသမ္မတထရမ့်ကဒုတိယသက်တမ်းအတွက်ပြန်ပြီးအရွေးခံဖို့လုပ်နေတာပါဒီကာယောဂါကြောင့်အမေရိကန်ပြည်ထောင်စုမှာဖြန့်ဖြန့်အားဖြင့်တရက်ကိုလူတစ်ထောင်ကျော်သေဆုံးနေချိန်မှာပဲစာသင်ကျောင်းတွေပြန်ပြီးဖွင့်လာတာစပြီးအမေရိကန်လူနေမှုဘဝငကိုတိုင်းပြန်ဖြစ်လာဖို့သမ္မတကကြိုးစားနေတာဖြစ်ပါတယ်ဒီယောဂါကာကွယ်ဆေးနဲ့ပတ်သက်ပြီးအနည်းဆုံးတော့ဆေးတစ်မျိုးကိုရနိုင်ခြေရှိနေပြီးဒီစေးတုံးဖို့ကလည်းနှစ်ကုံလောက်ဆိုစိတ်ချရမှာဖြစ်ကြောင်းအမေရိကန်အစိုးရကူးစက်ယောဂါဆရာထိတ်တန်းပညာရှင်ဒေါက်တာအန်တိုနီဖောက်ချီကဗိုလ်ဘူးနဲ့ရိုက်တက်စ်မင်းမြန်ကမ်းမှာဖြေကြားခဲ့တာပါ။ကာဝယ်စေးထုတ်ဖို့စ조사နေသူတွေကအလားလာကောင်းတဲ့အမေရိကန်ခြေဆိုင်မိုဒါနာကုမ္ပဏီကိုတရုတ်အစိုးရနဲ့ဆက်နွှဲနေတဲ့ကွန်ပျူတာဖောက်ထွင်းသူဟက်ကာတွေကပြစ်မှတ်ထားနေတယ်လို့တရုတ်ဟက်ကာတွေကိုခြေရာခံနေတဲ့အမေရိကန်လုံခြုံရေးအရာရှိသူပြောကြားချက်ကိုရိုက်တက်စ်သတင်းကဖော်ပြပါတယ်။တရုတ်ကအမေရိကန်စီးကနေကာဝယ်ဆေးတွေခိုးယူမယူအသေးချာမပြောနိုင်နေနဲ့ဖြစ်နိုင်ခြေတော့ရှိတယ်လို့လည်းသမ္မတကပြောကြားခဲ့တာပါ။